မပုဂ္ဂလိကလုပ်ငန်းကြီးတွေမှာပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုဘယ်လောက်ရှိတယ်ဆိုတာကိုစစ်ဆေးထားတဲ့စီရင်ကစားလို့ဆောင်မကြာမီကထွက်လာပါတယ်မြန်မာ Center for Responsible Business MCRB မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနကထုတ်ဝေတဲ့စာတမ်းဖြစ်ပါတယ်ဝိသ္စာစီမံချက်ဒုတိယအစီရင်ခံစားလို့ခေါ်ပါတယ်ပထမအစီရင်ခံစားကိုလွန်ခဲ့တဲ့နှစ်ဇူလိုင်လကထုတ်ဝေပါတယ်အကြီးဆုံးမြန်မာကုမ္ပဏီတရားရဲ့ website တွေကိုလေ့လာပြီးအကြည်လိုက်စားမှုဖွဲ့စည်းပုံပွင့်လင်းမြင်သာမှုကျန်းမာရေးနဲ့လုံခြုံရေးတာဝန်သိမှုစတာတွေကိုစစ်ဆေးပါတယ်။အပြည်ပြည်ဆိုင်ရာပွင့်လင်းမြင်သာမှုအဖွဲ့ကသုံးတဲ့စာနှုန်းကိုသုံးပြီးစာစစ်ပေးမယ်။ကုမ္ပဏီ60ခုမှသာ website ရှိပါတယ်။ဇွန်လကုန်အထိ website မှာပါတဲ့အချက်အလက်တွေကိုကြည့်ပြီးကုမ္ပဏီတွေကိုအကဲဖြတ်ပါတယ်။အများစုကစေအစိုးရကမှကြီးထွားလာတဲ့ crony ကုမ္ပဏီတွေဖြစ်ပါတယ်။အဓိကအားနည်းချက်က website မှန်မှန်မှန်ဆိုတာကိုမစစ်ဆေးနိုင်တာဖြစ်ပါတယ်။ဒီဟာခွက်ကိုဖြည့်ဆည်းတဲ့အနေနဲ့ Crony Company တွေနဲ့ပတ်သက်တဲ့ရတားအဖွဲ့အစည်းတွေရဲ့သုံးသပ်ချက်နဲ့သတင်းမီဒီယာရဲ့ပေါ်ပြချက်တွေကိုနောက်ဆက်တွဲမှာတင်ပြထားပါတယ်
။ကုမ္ပဏီကြီးတွေရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုကိုတိုင်းတာရမှာ website ကိုကြည့်ပြီးအမှတ်ပေးစနစ်ကိုသုံးထားပါတယ်။ဓာတ်ဆိုင်ရာအချက်အလက်ကိုပေါ်ပြရင်ပေါ်ပြသလိုအမှတ်များများရပါတယ်။အ ਨੇ စုံအမှတ်က၃ညဖြစ်ပြီးအများဆုံးက10မှတ်ဖြစ်ပါတယ်။6မှတ်ကျော်ရပြီးပထမရသွားသူဟာ SPA ရိုးမခေါ် Sarsporn and Associates ဖြစ်ပါတယ်။ SPA ကုမ္ပဏီဟာမနှစ်ကနဝမအဆင့်ရခဲ့ပြီးဒီနှစ်ပထမရသွားပါတယ်။ကမ္ဘာ့ဘဏ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC Corporation ကရိုးမဘဏ်ကိုငွေထုတ်ချေထားတာရဲ့စင်ကာပူစတော့ဈေးကွက်မှာအဆင့်78ရောက်နေတာရဲ့စတာတွေကြောင့်လဲ SPA ရိုးမကုမ္ပဏီဟာနာမည်ရနေပါတယ်။ခရိုနီဦးစောစောဦးဆောင်တဲ့ Max မြန်မာဥပိုင်ကုမ္ပဏီကဒုတိယကမ်ဘောဇာကုမ္ပဏီအုပ်စုကတတိယရသွားပါတယ
်စစ်အစိုးရကဲ့မှာကြီးပွားချမ်းသာလာတဲ့ကုမ္ပဏီတွေဟာအာဏာပိုင်ရဲ့နှိစက်တဲ့ခရိုနီတွေမှုပြင်းလင်းမြင်သာမှုမရှိဘူးလို့မြင်ကြပါတယ်စစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းဈေးကဘာနဲ့အေယာရွှေဝါမှာ website တောင်မရှိပါဘူးပွင့်လင်းမှုစစ်တမ်းကောက်တဲ့ကုမ္ပဏီတရားမှာ39ခုက website မရှိပါဘူးဒီထဲမှာကြောက်မြတ်ကုမ္ပဏီအတော်များများပါဝင်ပါတယ် website ကိုဟန်ပြလုပ်ထားတဲ့ Crony Company လည်းရှိပါတယ်ဥပမာကြောက်စိမ့်နဲ့ပတ်သက်တဲ့အချက်လက်ကို website မှာရှာဝင်ရဘူးလို့ဆိုပါတယ်ကြောက်စိမ့်အများဆုံးလုပ်တဲ့ True Company ကမ္ဘောဇားနဲ့ Asia World စတဲ့ Crony Company ကြီးတွေဟာကြောက်စိမ့်နဲ့ပတ်သက်တဲ့အချက်လက်ကိုလူသိခံနေပုံမရဘူးလို့ဆိုပါတယ်ပွင့်လင်းမြင်သာမှုမှာဒုတိယရတဲ့ Max မြန်မာဟာလည်းကြောက်စိမ့်လုပ်ငန်းမှာပါဝင်ပါတယ်
ပွင့်လင်းမြင်သာမှုနဲ့တာဝန်သိမှုကိုစမ်းစစ်တဲ့အခါကုမ္ပဏီဝက်ဘ်ဆိုက်ကိုကြည့်အားကိုးလို့မရမှန်းသိတဲ့အတွက်စစ်တမ်းကောက်တဲ့ကုမ္ပဏီတရားနဲ့ပတ်သက်တဲ့အယက်သားအဖွဲ့အစည်းတွေရဲ့သုံးသပ်ချက်ကိုတောင်းခံခဲ့တယ်လို့ဆိုပါတယ်။ဇွန်လကုန်အထိဖော်ပြတဲ့မီဒီယာသတင်းတွေကိုလည်းအစိုးရကစားမှပြန်လည်တင်ပြထားပါတယ်။ဒါပေမဲ့ကုမ္ပဏီနဲ့ပြဿနာပေါ်တဲ့အမှုတွေကိုဖြေရှင်းပြီးခြင်းရှိမရှိဘူးတော့မီဒီယာအများစုကမဖော်ပြပါဘူး။ပန်းလိုင်ကောက်ကွင်းနဲ့အင်အားစီမံကိန်းအတွက်မြေယာဝယ်ယူမှုပြဿနာကိုနှစ်ဖက်ကျဉ်းနှံ့အောင်ဖြေရှင်းခဲ့တယ်လို့ SPA ကုမ္ပဏီကရှင်းပြပါတယ်။ငပလီကန်းကြီးကတဲထုတ်ယူမှုပြဿနာမှာ Max မြန်မာကုမ္ပဏီကတဲထုတ်ယူမှုကိုစန့်ကျင်တဲ့ကြေညာချက်ထုတ်ပြန်ပေမဲ့ Asia World ကုမ္ပဏီကတဲထုတ်ယူနေတာကိုဖော်ပြထားပါတယ်
။ပုဂ္ဂလိကလုပ်ငန်းပွင့်လင်းမြင်သာမှုကိုတိုက်တာတဲ့အစိုးရခန်းစားမှာဗိမောင်ကိုတစ်ဖြစ်လဲကုမ္ပဏီတွေဖြစ်တဲ့ဥလိုက်ထွန်းရဲ့ရွှေတောင်ကတတ်မအစင်ကလိုက်နေပြီးဥထုံးမြင့်နိုင်ရဲ့ Asia World ကအဆင့်ဆင့်နဲ့ကလိုက်နေတာထူးခြားတယ်လို့ပြောနိုင်ပါတယ်။အများဆုံးရတဲ့အမှတ်10မှတ်မှာရွှေတောင်ကုမ္ပဏီက6မှတ်ခွဲရထားပြီး Asia World ကုမ္ပဏီက2မှတ်ခွဲရထားပါတယ်။နာမည်ကြီးတွေကဖြစ်တဲ့စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ၊ဥအောင်တောင်းဗီဇာတို့ပိုင် IGE ကုမ္ပဏီ၊ True ကုမ္ပဏီစတာတို့ရဲ့အမှတ်ဟာ3ညသာသာဖြစ်ပါတယ်။ဥရွှေမိုင်းရဲ့ပါအောင်တဲ့မိုင်းရဲ့အေယာရွှေဝါကုမ္ပဏီဆိုရင် website တောင်မရှိလို့ဘာလို့နေမှမသိနိုင်ပါဘူးပွင့်လင်းမြင်သာမှုကိုတိုင်းတရာမှာအဂတိလိုက်စားမှုဖွဲ့စည်းပုံပြင်လင်းမြင်သာမှုကျန်းမာရေးလုံခြုံရေးပတ်ဝန်းကျင်ရေးတာဝန်သိမှုစမ်းစစ်ပေးမယ်ကုမ္ပဏီအဥပဒေမှာဒါတွေကိုဖော်ပြဖို့တာဝန်မရှိပါဘူးဒါကြောင့်ငွေကြေးနဲ့မဆိုင်တဲ့ဒီလိုအချက်အလက်မျိုးကိုကုမ္ပဏီကြီးတွေကဖော်ပြဖို့ဥပဒေပြည့်တယ်လို့MCRB မြန်မာ Center for Responsible Business အဖွဲ့ကအစိုးရကိုအကြံပေးထားပါတယ်။အစိုးရကစားရေးတာကိုကုမ္ပဏီရဲ့တာဝန်အဖြစ်အစိုးရကသတ်မှတ်ပြီးမှသာအစိုးရကစားထွက်လာနိုင်ပါတယ်။ ဒါလို့အားနည်းခြင်းနဲ့ဟာခွက်တွေရှိပေမဲ့ပွင့်လင်းမြင်သာမှုအစီရင်ခံစာတုတ်ပြန်နိုင်တာကိုတိုးတက်မှုလို့ခေါ်ရပါလိမ့်မယ်ခင်ဗျာ။